မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်နားမှာဒီခုနှစ်တသမတစ်ပြင်းအားရှိတဲ့မြေငရင်လှုပ်ခတ်ခဲ့တာကြောင့်လောလောဆယ်အထိသေဆုံးသူတရာထက်မနည်းရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အဆောက်အဦအများအပြားပြိုကျပျက်စီးခဲ့ပြီးတော့အပျက်စီးပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါတယ်။ပြင်းထန်တဲ့ငရင်လှုပ်ခတ်ပြီးပထမတနားရဲ့အတွင်းမှာကိုသေဆုံးသူ42ယောက်ထက်မနည်းရှိတယ်လို့မြို့တော်ရဲ့အပြင်ဘက်နားကမိုရဲလော့စ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။မက္ကဆီကိုစီတီမြို့တော်ထဲမှာအဆောက်အဦပေါင်း28ခုထက်မနည်းငရင်တန်းကြောင့်ပျို့ကျခဲ့တယ်လို့တမရပညာနီရဲ့တို့ကပြောပါရယ်ကြကြပြပြအပြက်စီးတွေလည်းဖြစ်ခဲ့ပြီးတော့တရက်စစ်မီးတွေပြတ်တောက်နေတယ်လို့မီးတွေလည်းလောင်ကျွမ်းနေတယ်လို့ဒေသခံသတင်းတွေမှာဖော်ပြနေကြပါရယ်မက္ကဆီကိုစီတီမြို့တော်ဟာကမ္ဘာပေါ်မှာလူဦးရေအထူးထပ်ဆုံးမြို့တစ်ခုဖြစ်ပါရယ်မြို့တော်ရဲ့အရှေ့တောင်ဘက်86မိုင်လောက်အကွာကပွဲဗလာပြည်နယ်နားကိုဗဟိုပြုတ်ပြီးတော့ငရင်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါရယ်အခုဒီနိုင်ငံတကာလေဆိပ်တွေမှာလုပ်ငန်းတွေကိုမက္ကဆီကိုအာဏာပိုင်တွေကရန်နာထားတယ်လို့ကျောင်းတွေကိုလည်းပိတ်ထားပါတယ်မက္ကဆီကိုပြည်သူတွေနဲ့အတူရှိနေတယ်လို့နယူးယောက်မြို့မှာအထွေထွေညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်ကနေအားပေးစကားပြောကြားခဲ့ပါတယ်